မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဇူလိုင်မျိုးပါ။ဒီတစ်ပတ်အတွက်ပထမဆုံးတင်ပြချင်တာကတော့ရန်ကုန်ကပေးပို့လာတဲ့စာပါ။ဒီစာထဲမှာကရန်ကုန်တိုင်းတာကီတမှာကြုံနေရတဲ့အကြောင်းတွေကိုပြောပြထားတာပါ။ယနေ့နာဆကအုပ်စိုးနေတဲ့ကာလမှာတရားဥပဒေစိုးမိုးမှုမရှိတော့တာတကဘာလုံးအသိပါ။ပြည်သူတွေကဒုက္ခတွေနဲ့ဖိသိမ့်ခံရလို့အတန်ကိုမထွက်နိုင်တော့တာပါ။ကျွန်တော်တို့ရန်ကုန်တိုင်းတာကီတမြို့နယ်သုံးရံပြေရက်ကွက်မှာရှိတဲ့ကံညီနောင်ရေကန်မှာဒီငားများတာတွေပြီးတော့ငားများတဲ့သူတွေငားအဆကျွေးတဲ့သူတွေကလွတ်ပစ်တဲ့အမိုက်တွေနဲ့ရုပ်ပွနေတာတွေဖြစ်နေပါတယ်။အဲ့ဒီအနီးအနားဟာဆိုရင်လဲမနက်မိုးလင်းကနေညဘက်အထိလူငယ်တွေအရက်မွေးရဆေးဝါးသုံးဆွဲရာနေရာနောက်ပြီးမွေးရဆေးဝါးရောင်းဝယ်ရာနေရာဖြစ်လာနေပါတယ်။မွေးရဆေးဝါးသုံးဆွဲပြီးတော့အများပြည်သူသုံးရေကန်မှာရေစင်းကူးတာတွေကိုလည်းအထိတ်အကွတ်မဲ့လုပ်နေကြပါတယ်တဲ့။နောက်ပြီးတော့ဝက်စုမှတ်တိုင်အနီးဝင်းကျင်မှာလည်းမနက်စောစောကနေညဘက်အထိဆိုင်ကယ်စီးပြီးတော့လူရက်နေတဲ့သူ၄ယောက်ရှိနေပါတယ်တဲ့။ဒီလူတွေဟာတပတ်ကိုတစ်ချိန်လောက်လူရက်မှုတွေကိုရဲတင်းစွာကျူးလွန်နေတာကြောင့်ဒီအကြောင်းတွေကိုလက်ရှိအုပ်ချုပ်နေတဲ့တာဝန်ရှိသူတွေသိစေရန် RFA ပေးစာပြန်စာကန်တာကနေတင်ပြလိုက်ရပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။ပေးပို့သူရဲ့လုံခြုံရေးအရာပေးပို့တဲ့အကောင့်နံပါတ်ကိုခြံလက်ပြီးတော့တင်ပြလိုက်ရပါတယ်ရှင်အခုတခါသခိုင်းဘက်ကပေးပို့လာတဲ့စာကိုတင်ပြပါအောင်မယ်မင်္ဂလာပါ RFA RFA ကအစီအစဉ်တွေကိုနေ့စဉ်နဲ့အမျှမပြတ်မကွက်နားဆင်အားပေးနေပါတယ် RFA ကိုစာရေးသားပေးပို့ခြင်းပေမဲ့တခါမှတော့မပို့ဘူးပါဘူးအခုပေးပို့တဲ့စာလေးကိုတော့ခြံမထားရစ်ပဲ RFA ရဲ့ပေးစာပြန်စာအစီအစဉ်လေးမှာထဲ့သွင်းပြောကြားပေးစီလိုပါတယ်။ကျမတို့သခိုင်းတိုင်းအထက်ပိုင်းဖောင်းပြေမြို့နယ်ကွင်းအောက်တောင်ကျေးရွာနဲ့ရွှေညောင်ပင်ကျေးရွာတွေမှာစစ်ကောင်စီတပ်ကတက်ဆွဲပြီးနေကြတာပါ။အဲ့လိုတက်ဆွဲထားတဲ့စီမှာရှမ်းနီလက်နက်ကင်တွေပါပူပေါင်းနေပြီးတော့ရွာသားတွေကသူတို့ကိုနေစင်နဲ့အမျှထမင်းဟင်းအလှဲ့ကျနဲ့ချက်ကျွေးနေကြရပါတယ်တဲ့။လစဉ်ကြီးဆိုပြီးတော့လဲတအိမ်ကိုတသောင်းမပေးမနေရလတိုင်းပေးနေရပါတယ်။ကလေးတွေစာတင်ကျောင်းမှာဆိုရင်လဲတအိမ်တယောက်အလှဲ့ကြနဲ့စာတင်ကျောင်းအဆောင်သွားနေရပါတယ်။လိုအားပေးတွေလဲမကြမကြစေခိုင်းခံနေရပါတယ်တဲ့။အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတဲ့ကျမတို့ပြည်သူတွေနေ့စဉ်နေ့တိုင်းစိုးရိမ်ပူပန်မှုတွေနဲ့ကြုံတွေ့နေကြရပါတယ်။ဒီကျောင်းတွေကိုမြန်မာပြည်သူတွေနဲ့တကွပြည်ပနိုင်ငံကလူကြီးမင်းများသိအောင် RFA ကနေဖတ်ကြားပေးစီခြင်းပါတယ်။ဒီစာပေးပို့သူနာမည်ကိုတော့လုံခြုံရေးအရာမဖော်ပြစေချင်ပါဘူးဆိုပြီးတော့ပေးပို့ပြောပြလာတာပါရှင
်။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
။အခုဆက်ပြီးတော့ RFA ရဲ့ Facebook Messenger ကနေပေးပို့လာတဲ့ရင်ဖွင့်စာတစ်စောင်ကိုတင်ပြချင်ပါတယ်။မင်္ဂလာပါ RFA ရေဒီနေရာကအစာရေးလို့ရမရမသိပါဘူးပြောကျင်လွန်းလို့ရေးလိုက်တာပါဆိုပြီးတော့ပြပို့လာတာပါကျမကထိုင်းနိုင်ငံဖစ်ပူလီမြို့နောင်ချွန်းဖူးကျေးရွာအမလောဆက်ယုံမှာအလုပ်လုပ်ပါတယ်ဆက်ယုံမှာအနိုင်ကျင့်မှုဖိနှိပ်မှုခွဲခြားဆက်ဆံမှုတွေအများများနေပါတယ်ကျမကအလုပ်လုပ်တာ၄နှစ်ရှိနေပါပြီဒီအလုပ်သမားခေါင်းဆောင်နဲ့သူ့ရဲ့လက်ထောက်ကထိုင်းလူမျိုးနဲ့ထိုင်းစကားတတ်တဲ့သူတွေသူနဲ့တင့်မြတ်တဲ့သူတွေကိုနေရာကောင်းပေးပြီးတော့ထိုင်းစကားမတက်တဲ့သူတွေကိုတော့တခြားနေရာတွေကိုပို့ပါတယ်တဲ့။နေရာသစ်ဆိုတော့ကျမကတိတ်မလုပ်တတ်ပါဘူး။ဒါကို6နာရီအထိခိုင်းပါတယ်။နောက်ပြီးတော့ရသလောက်နဲ့ပြန်ရပြီးမကျွမ်းကျင်လို့မှားရင်လဲအလုပ်ထွက်ရမယ်ဆိုပြီးတော့ချင်းချောက်ပါတယ်။မတန့်ရှင်းတဲ့တောက်ရည်လဲထားပေးပါတယ်။ကိုကမကြိုက်လို့အပြင်ကရေဝဲတောက်ရည်လဲမရပါဘူး။မိရင်ဒဏ်ရိုက်ပါတယ်တဲ့။အဲ့တော့ဘာမှကိုမပြောရပါဘူး။ဒီစစ်စေးရေးလာရင်လဲကောင်းတဲ့စကားပဲပြောရပါတယ်။အလုတ်ထွက်မယ်လို့ပြောရင်လဲထိုင်းလိုကြက်ဩလို့ခေါ်တဲ့ထွက်စာလက်မှတ်မပေးပါဘူးအဲ့ဒီထွက်စာမပါရင်တခြားယုံမှာအလုတ်ဝင်လို့မရပါဘူးပြောချင်တာကများပေမဲ့စာများနေလို့ဒီလောက်ပါပဲ RFA ဖွဲ့သားအားလုံးကျန်းမာကြပါစေဆိုပြီးတော့ရင်ဖွင့်လာတာပါပေးပို့သူရဲ့လုံခြုံရေးအရာပေးပို့တဲ့အကောင့်နံပါတ်ကိုမဖော်ပြဘဲတင်ပြလိုက်ရပါတယ်ရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပေးရစေအနေနဲ့ရရက်က RFA ပြည်သက်တွေလဲပြောပြရင်ဖွင့်ကျင်တဲ့အကြောင်းတွေရှိနေရင်ပေးစာပြန်စာကန်တာကိုလိတ်မှုပြီးတော့ RFA ရဲ့ Facebook Messenger ကနေပဲဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 232-235-4218 ကိုပဲဖြစ်ဖြစ်အချိန်မရွေးဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးအောင်မှာမို့စောင့်မျှော်ရှုစားပါအောင်ရှင်